မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကမတည်မငြိမ်အခြေအနေတွေပေါ်အမေရိကန်အနေနဲ့လွန်မေဆိုးရိမ်မှုကြောင့်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ကြမ်းကြုတ်ရစ်ဆက်မှုတွေကိုကမ္ဘာကြီးအနေနဲ့လက်ပတ်ချနေလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲဝါရှင်တန်မှာဒီကနေ့ကျင်းပတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဆွေးနွေးပွဲမှာပြောဆိုလိုက်တာပါဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာမြန်မာစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချင်းဖြစ်ကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးပေါက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်